ကိုင်းတိုင်းမုံရွာမြို့မှာဒီဒုတိယအစုပ်စစ်မှုထမ်းဖို့အတွက်လို့ဆိုပြီးတော့ဒီလူငယ်တွေရှိတဲ့နေအိမ်တွေစီမှာညတကောင်အချိန်ထိလာရောက်ပြီးတော့ဖမ်းဆီးခေါ်ဆောင်တာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ဒီရေဦးမြို့မှာဆိုရင်လဲစစ်မှုထမ်းဖို့အတွက်အမျိုးသားတွေကိုအတင်းအဓမ္မဖမ်းဆီးတာတွေရှိနေတဲ့အကြောင်းဒေသခံတွေကပဲပြောဆိုကြတာရှိပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလိမ္မာကပြောပြပါလိမ့်မယ်ရှင
်စကိုင်းတိုင်းမုံရွာမြို့မှာစစ်မှုထမ်းဖို့အတွက်ရက်ွက်အုပ်ချုပ်ရေးမှုနဲ့စစ်ကောင်စီအဖွဲ့ဟာလူရဲလူရဲတွေကိုတည်းစီလာရောက်ပြီးတော့ခေါ်ဆောင်သွားတာတွေရှိတယ်လို့မြင်းပြင်းတွေ့သူတူကဗီဒီယိုကိုပြောပါတယ်ပြီးခဲ့တဲ့ဧပြီလကုန်ပိုင်းလောက်ကစပြီးတော့စစ်မှုထမ်းဒုတိယအတုပ်အတွက်လူစုနေတာဖြစ်ပါတယ်
လေရနေငါ၈နှစ်ဝယ်လောက်ကဝန်တကားကိုတွက်ခတ်တာဖွင့်ခိုင်းပြီးတော့အင်ရှင်ကလေးကိုခေါ်သွားတယ်အင်ရှင်ကလေးကတက်20ရှိပြီခေါ်သွားတဲ့ညတုန်းကတော့အဲ့အိတ်တဲ့ဖော်ကလေးကိုပြောထားခဲ့တယ်မနေ့ကတော့ငွေ5သိန်းနဲ့လာယူလဲပေါ့လေထွေဦးရုံးကိုပြောသွားတယ်ဗျပြောသွားတော့၈နှစ်ကြီးမထိုးခင်ကိုဒီသူမိဘတွေရောက်လာတော့လိုက်ကြတဲ့ခါကျတော့အကြတဲ့ရွေးလို့မရဘူးဒီဥစားစစ်မှုထမ်းအတွက်ခေါ်တယ်စီလေးချင်းကကြောင်းကိုပို့ရမယ်လို့ပြောပြီးတော့အဲ့နေ့မှပဲမွန်တက်လောက်နမခါကိုရွှေ့သွားတယ်မှာအဲမင်းရကြတော့17နှစ်လောက်မှာဈေးလေးကငန်းကြောင်းကိုပို့တော့မယ်ဆိုတော့မုံကနမခနေပေါ့လေမိဘတွေကိုအဲ့ကလေးကနေပြီးတော့လှမ်းအကြောင်းကြားတဲ့ခါကျတော့မုံကလေငွန်းကိုလိုက်သွားတဲ့ခါကလေးနဲ့တော့တွေ့ရပါတယ်ညနေ3နှစ်လောက်မှာကလေးနဲ့ဒဲသွားတယ်ဗျာမုံက50လောက်ပါသွားအဲတယောက်ကတော့ထွက်ပြေးလို့လွတ်သွားလို့ကျွန်တော်တင်ရတယ်
မုံရမျိုးမှာစစ်မှုထမ်းဖို့ပထမအတုပ်ခေါ်ဆောင်တော့ကလူငယ်82ယောက်ပါသွားတယ်လို့ပြောပါရယ်အခုဒုတိယတုပ်အတွက်ဖမ်းဆီးထားသူတွေကိုမုံရမျိုးအနောက်မြောက်တိုင်းစစ်ဌာနချုပ်စီကိုခေါ်ဆောင်သွားတယ်လို့သိရပါရယ်စကိုင်းတိုင်းရေဦးမျိုးမှာလည်းစစ်မှုထမ်းဖို့အတွက်အမျိုးသားတွေကိုဖမ်းဆီးတာတွေခက်စိတ်စိတ်ရှိလာတယ်လို့ရေဦးမျိုးနဲ့အခြေပြု People's Defense Comrade အဖွဲ့ပြန်ကြားရေးတာဝန်ခံကိုထူခန့်စောကပြောပါရယ်ဖေရီလာအစပိုင်းကလေးကအခုထိဖန်စီခေါ်ဆောင်ထားတာအယောက်50ဝန်းကျင်လောက်ရှိနေပြီလို့ပြောပါတယ
်။စစ်မှုထမ်းဖို့ပေါ့နော်ဒီစရင်ထဲမှာပါတဲ့အမျိုးသားလူငယ်လူငယ်တွေကိုတို့အတင်းအဓမ္မဒီနေအိမ်တွေတကားတွေချိုးဖြဲပြန်ချိုးပြီးတော့တို့ဝင်ပြီးတော့ဖမ်းတယ်ပေါ့နော်ပေါ်တာဆွဲတယ်။ကြာဒီဟာတော့ဒီရေဦးအထက်ကတိကျောင်းဟောင်းထဲမှာအကြောင်းဆောင်ဟောင်းထဲမှာပဲတို့20ကျော်ဖန်စီခေါ်ဆောင်ထားတယ်လို့ရှိရတယ်ဗျ။ဖန်စီဒါကတော့ဒါနဲ့ဆိုရင်ဒါတော့နှစ်ချိန်သုံးချိန်တော့ရှိပြီပေါ့နော်ကျွန်တော်တို့လက်ရှိကြားသိရတဲ့လောက်ကတော့ဒီအယောက်80 80လောက်ရောက်မှဒီမောင်အနာမကသူဖြစ်ဒီရှင်မလေးကြီးရဲ့ရှစ်ကိုဖြစ်ဖြစ်သူတို့ပို့ဆောင်မှုသူတို့လောက်ဆောင်နေတယ်လို့ကျွန်တော်သိရှိရတယ
်ဖာစီခေါ်ဆောင်ခတ်ထားရသူတွေဟာသူတို့ရဲ့မိသားစုဝင်တွေနဲ့တွေ့ခွေမရကြပါဘူးလူငယ်တွေအပြင်တက်လက်ပိုင်းနဲ့အိမ်နောက်တဲ့အမျိုးသားတွေကိုပါစစ်မှုထမ်းဖို့ဖန်စီထားတယ်လို့ပြောပါတယ်ပြည်နယ်နဲ့တိုင်းအလိုက်စစ်မှုထမ်းဖို့စုဆောင်ခံရတဲ့လူငယ်တွေကိုပြီးခဲ့တဲ့မတ်လအကုန်မှာစစ်တင်တန်းကြောင့်15ခုကိုအစုလိုက်ခွဲပြီးတော့ပို့ဆောင်ခဲ့တယ်လို့ဗမာရေးရနဲ့ပဋိပက္ခလေးလာရေးအဖွဲ့ရဲ့အစီရင်ခန်းစာမှာဖော်ပြထားပါတယ်စုဆောင်ခံထားရတဲ့စစ်မှုထမ်းဥယျာဉ်ကတော့4000ကျော်ရှိတယ်လို့ဆိုပါတယ်ရှင်